VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ US Agency for Global Media ရဲ့အကြီးအကဲအဖြစ်အသစ်ခန့်အပ်ခံထားသူ Michael Pike ဟာရှေ့လယ်ပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှအသံ RFA နဲ့လွတ်လပ်တဲ့ဥရောပအသံ RFE သတင်းဌာနတွေရဲ့အကြီးအကဲတွေကိုယာရုကနေထုတ်ပယ်လိုက်ပါတယ်။အခုလိုထုတ်ပယ်လိုက်တဲ့ဆိုတာကို Michael Pike ကဗိုလ်ထုတ်ရေးနောက်ပိုင်းကထုတ်ပြန်လိုက်တာပါ။အဲ့ဒီအကြီးအကဲတူးချင်းစီအတွက်ထုတ်ပေးရတဲ့အကြောင်းရင်းကို Michael Pike ကတိတိကျကျမပြောဘဲ USAGM အမှုဆောင်အရာရှိချုပ်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပဲပြောတဲ့အကြောင်း AP သတင်းကဖော်ပြပါရတယ်။ VOA သတင်းဌာနဒါရိုက်တာ Amanda Bennett နဲ့ဒုတိယဒါရိုက်တာ Sandy Sugawara တို့ကတော့တနင်္လာနေ့ကလေးကယာရုကနေနှုတ်ထွက်သွားခဲ့တာပါ။အခုလိုသတင်းဌာနတွေရဲ့အကြီးအကဲတွေကို Mr. Pike ကထုတ်ပယ်လိုက်တဲ့ပုံမှာအမေရိကန်ထက်လွတ်တော်နိုင်ငံရေးကော်မတီကထိပ်တန်းဒီမိုကရက်အမတ်တူဖြစ်သူ Bob Menendez ကလည်းဝေဖန်ပြောဆိုလိုက်ပါတယ်။မစ္စတာဘိုက်ခါ USAGM ရဲ့လွတ်လပ်စွာရည်တည်မှုကိုဖျက်ဆီးဖို့နဲ့သမိုင်းဝင်အခန်းကဏ္ဍကိုထိခိုက်အောင်လုပ်ဖို့နိုင်ငံရေးပြောကပါတဲ့ညီမှန်းချက်ရှိတယ်ဆိုတာဒီလောက်ရက်တွေကအတီးပြပြသနေတယ်လို့မစ္စတာမနန်ဒက်စ်ကပြောပါတယ်။ဒါမဲ့လည်းမိုက်ကယ်ဘိုက်ကတော့အမေရိကန်လွှတ်တော်ကနေအတီးပြပြထမ်းပေးထားတဲ့သတင်းလွှတ်လပ်ခွင့်ကိုအမခံထားတဲ့ VOA ရဲ့ဗတိန်ချင်းအတိုင်းသူ့အနေနဲ့ပြေဝအကောင့်ထဲပို့ဆောင်ရွက်သွားမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။